ရေရှားပါတဲ့ရန်ကုန်တိုင်းဒလားမြို့နယ်ကကျေးရွာတွေမှာရန်ကုန်ကနေရေပိုက်သွဲပြီးရေလွတ်ပင်းနေလို့တောက်ရေတန်းကိုရနေကြပါပြီ။ရန်ကုန်မြို့ပုဂ္ဂလိကလူရှင်တွေကအခုလိုရေရရှိနိုင်ရေးကူညီဆောင်ရွက်ပေးကြတာဖြစ်ပါတယ်။မိုးကောင်ရေရှားမှုကြောင့်ရောဒီနှစ်အတွက်မိုးမရွာသေးတာကြောင့်ပါတောက်သုံးရေရှားပါနေတဲ့ဒလားဘက်မှာအခုလိုရန်ကုန်ကနေသွဲတန်းလွတ်ပင်းနေတဲ့ရေတွေကိုဒေသခံတွေကအင်မတန်တန်ဖိုးထားသုံးစွဲနေကြတယ်ဆိုတဲ့အကြောင်း Reuters သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြပေးပါမယ်ရှင
်။ရန်ကုန်မြို့ရဲ့အနောက်တောင်ဘက်ရန်ကုန်မြစ်တစ်ဖက်ကမ်းမှာတည်ရှိတဲ့ဒလားမြို့နယ်ကရေကန်တော်တော်များများဟာပူပြင်းလှတဲ့နေရာဒီမှာရေတွေ၆ခန်းကုန်တဲ့အတွက်ဒေသခံတွေမှာရေရှားပါတဲ့ပြဿနာကိုကြုံတွေ့ခဲ့ကြပါတယ်။ဒလားမြို့နယ်ဟာရန်ကုန်မြစ်မြစ်ကမ်းဘေးနဲ့မဝေးတဲ့နေရာမှာတည်ရှိနေပေမဲ့တောက်သုံးနိုင်လောက်အောင်တန်ရှင်းတဲ့ရေသန့်ရေအမြင့်ကလည်းရှားပါပါတယ်။မေလ6ရက်နေ့အင်္ဂါနေ့ကတော့ဒီရွာကဒေသခံတွေအတွက်ပထမဆုံးအကြိမ်တန်ရှင်းတဲ့ရေကိုရရှိနိုင်ခဲ့ကြပါတယ်။ရန်ကုန်မြို့ကရေအလှူရှင်တွေကရန်ကုန်မြို့ထဲကနေပြီးတော့ဒလအထိရေပိုက်သွဲတန်းပြီးတော့တန်ရှင်းရေရရှိအောင်လုပ်ပေးခဲ့တာဖြစ်ပါတယ်။အရင်ကဆိုရင်ဒီဘက်ကရွာတွေအတွက်တောက်ရေအခက်အခဲဟာအင်မတန်ဆိုးတယ်လို့ဒလမြို့နယ်ကျန်းစစ်သားရက်ကွက်အကြီးအကဲဦးစောမျိုးကရှင်းပြပါတယ်
။ဒီရေကဘယ်လိုလဲ။ငါနေငံပြီးလို့ရှင်တန်တတ်ပါတယ်ကျွန်တော်အစီတွေဝေးအစီတွေဝေးအဲ့ဒါတွေကိုတချို့တွေကြတော့ဘယ်လိုလဲဆိုတော့ဟိုတုံးချိုးလို့ရအောင်ချိုးလို့ဝေးချော်လို့ရအောင်တို့ကဒီကိုထုံးနေငယ်တည်းတုံးနိုင်ချင်တယ
်တန်ရှင်းတဲ့ရေတပုံးရရှိနိုင်ဖို့ခက်ခက်ခဲခဲလုပ်ရတဲ့ဒေသခံတွေအတွက်ကရန်ကုန်မြို့ကပုဂ္ဂလိကရေအလှူရှင်တွေရဲ့ကျေးဇူးကြောင့်တောက်လို့ရတဲ့အထည်တန်ရှင်းတဲ့ရေရရှိနိုင်ဖို့ဘလောက်ပဲတန်းစီယာတန်းစီယာမမှုဘူးလို့ဆိုကြပါတယ်အသက်60အရွယ်ဒေါ်မြရင်ကဆိုရင်အင်မတန်မှဒီရေတွေကိုတန်ဖိုးထားရမယ်လို့ဆိုပါတယ
်ဟုတ်ပါဘူးကလေးရေမရေးသေးမလားတော့ကြာပြီဟုတ်ဒီရက်မှာရေကပြက်နေတာတော်တော်ကြာနေပြီညာတော့ဖရားလို့ကိုယ်ခွေပြီးတော့မှဒီရေကတော့တော့ရေရှားပါလုံးဝကြီးလို့
မြန်မာနိုင်ငံမှာဒီနှစ်နွေရာသီဟာအရင်နှစ်တွေကားချက်ကိုအဆမတန်ပိုပြီးတော့ပူပြင်းလာတဲ့အတွက်ရေရှားပါတဲ့ပြဿနာကနိုင်ငံတော်မှာဖြစ်နေပါတယ်တချို့နေရာတွေမှာဆိုရင်အပူချိန်က40ဒီဂရီဆယ်စီယပ်စ်အထိကိုပိုတဲ့အတွက်မြစ်ချောင်းတွေရေလောင်ကန်တွေအများအပြား၆ခန်းကုန်ပါတယ်ဒီလိုအခြေအနေမှာဒလားမြို့နယ်တွေကရွာသူရွာသားတွေကတော့ရေအရင်းမြစ်တစ်ခုကိုရှာရှာပါပါရရှိလိုက်တဲ့အတွက်အင်မတန်မှကျေးဇူးတင်နေကြပါတယ်ရှင်